ါရှင်များခင်ဗျာမေလ14ရက်ဂျပန်အခြေစိုက်နီကေအေရှားရီဗျူးသတင်းစာမှာမြန်မာသတင်းမီဒီယာရဲ့လက်ရှိအနေအထားနဲ့ပတ်သက်တဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်သမ္မတရဲ့လူငင်းချတာခွင့်နဲ့အချင်းသား6500ကျော်ပြန်လည်လွှမ်းမြောက်လာခဲ့တဲ့အထက်မှာရိုက်တာသတင်းတော်ကိုဝါလုံးနဲ့ဟူချော့ဆိုးဦးတို့မမျှော်လင့်မဲ့ပါဝင်လာခဲ့ပါတယ်ဒါပေမဲ့မြန်မာသတင်းလောကအခြေအနေကတော့အကြအတင်းနဲ့တုံ့တွေ့နေရဆဲပဲလို့ဆောင်းပါးကဆိုပါတယ်လုပ်ငန်းခွင်ကိုပြန်ဝင်ကျင်လာပါပြီလို့ကိုဘလုံးကအချင်းဆောင်ကနေပြန်ပြီးလွတ်လွတ်ချင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့ရိုက်တာသတင်းဌာနပြန်ပတ်ဆက်ဆံရေးအရာရှိတဦးကတော့ကိုဘလုံးတို့ကိစ္စဆွေးနွေးပြောဆိုဖို့သတင်းမီဒီယာတွေကိုညှဉ်းဆဲခဲ့ပါတယ်တဲ့။ကိုဘလုံးတို့ကို2022ချမှတ်ခဲ့လို့အယူခံတင်ရမှာပြစ်ချခံခဲ့ရပြီးတဲ့နောက်သူတို့ရဲ့ရှေ့နေတွေကိုနောက်ထပ်အယူခံမှုစူးစမ်းမဲ့အစားလူငင်းသက်တာကွင်ရအောင်ရှာကြံဖို့တိတိကျကျအကြံပေးခံခဲ့ရတယ်လို့လည်းဆောင်းပါးကဖော်ပြပါတယ်။ရပ်ရအဖွဲ့အစည်းတစ်ခုဖြစ်တဲ့အသံအဖွဲ့ကလည်း2015ခုနှစ် NLD အစိုးရအာဏာရလာပြီးတဲ့နောက်ဖက်စီခံခဲ့ရတဲ့တည်င်းသမားအနည်းဆုံး43ယောက်ရှိတယ်လို့ဆိုပါတယ်။အရာဝတီမဂ္ဂဇင်းကလည်းကုလုပ်ကိုလုပ်နေကြတဲ့တည်င်းလောက်တွေဆက်လက်ထောင်ချခံရကြောင်းမကြခင်ကပဲမဂ္ဂဇင်းကုန်ကြီးဖိတ်မှာဖော်ပြခဲ့ပါတယ်။မဂ္ဂဇင်းအက်ဒီတာကိုရဲနီလည်းမဂ္ဂဇင်းပါဆောင်းမတဲ့ပုံနဲ့ပတ်သက်ပြီးတရည်ဖြတ်မှုနဲ့တရားစွဲခံရပါတယ်။2019ခုနှစ်အတွင်းတည်င်းသမား20လောက်တရည်ဖြတ်မှုနဲ့တရားစွဲခံခဲ့ရကြောင်းဒီကိအရှောက်ရီဗျူးတည်င်းစာကဖော်ပြပါတယ်။နိုင်ငံတကာလူအခွင့်အရေးရုပ်ရှင်ပွဲတော်စီစဉ်သူဒါရိုက်တာမြင့်ထင်ကိုကိုကြီးလည်း2008ဖွဲ့စည်းပုံကြောင်း Facebook လူမှုကွန်ရက်မှာဝေဖန်ရေးသားခဲ့တဲ့အမှုနဲ့ပြီးခဲ့တဲ့ April လကဖမ်းဆီးတရားစွဲဆိုခံခဲ့ရပါတယ်။ဒါ့အပြင်တကြံပွဲတော်အတွင်းစစ်တပ်ကိုတရော်ခဲ့သူ9ဦးလည်းတရားစွဲခံရပါတယ်။သူတို့တွေအပြင်နိုင်ငံရေးအကျဉ်းသား130ကနေ330ကျားရှိနေသေးတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောဆိုကြပေမဲ့အာဏာပိုင်တွေကတော့ငြင်းဆိုပါတယ်။ NLD အခြားသားအစိုးရဟာဘာကြောင့်လမ်းကြောင်းအဟောင်းကြီးအတိုင်းသွားနေရတာလဲဆိုတာအင်မတန်ကြီးမားတဲ့မေးခွန်းကြီးပါပဲလို့ HRW လူအခွင့်အရေးအဖွဲ့ကပြောဆိုကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။ပြောရရှိနေပါခင်ဗျာ။ April 18ရက်ဒီပလိုမက်စာဆောင်မှာတော့နိုင်ငံတကာလုပ်ငန်းကုမ္ပဏီတွေမြန်မာနိုင်ငံမှာလာရောက်ကြီးနှီးမြှုပ်နှံဖို့တုံ့ဆိုင်နေကြတာဟာနိုင်ငံရေးရှိဖွံ့ဖြိုးတိုးတက်ရေးအတွက်အန္တရာယ်ရှိတယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲဒီလိုလက်ရှိနိုင်ငံစီးပွားရေးလုပ်ငန်းအခင်းအကျင်းကြောင့်ပြည်ပလုပ်ငန်းရှင်တွေလက်ဆောင်နေကြတာနဲ့အတူမြန်မာတပ်မတော်ကသူ့ရဲ့စီးပွားရေးဩဇာကိုတိုးမြှင့်ချဲ့ထွင်လာလိမ့်မယ်လို့ဆောင်းပါးကဆိုပါတယ်။2016ခုနှစ်ဒေါ်စစုကြည်ရဲ့အရပ်ရဆိုးရတက်လာပြီးတဲ့နောက်တရုတ်နဲ့အိန္ဒိယစီးပွားရေးဂျန်နရာကြီးနှစ်ခုကြားကမြန်မာပြည်ကိုအလားအလာကောင်းတဲ့နေရာသစ်အဖြစ်နိုင်ငံတကာမျှော်လင့်ခဲ့ကြပြီးမြဲထင်တယ်လို့တော့ဖြစ်မလာခဲ့ပါဘူးတဲ့2015-2016ဘဏ္ဍာရေးနှစ်မှာပြည်ပဓာတ်ရိုက်ရင်းနှီးမြှုပ်နှံမှု FDI ပမာဏအမေရိကန်ဒေါ်လာ9ဘီလီယံကျော်ရရှိခဲ့ပြီးတဲ့နောက်ပိုင်းကစလို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာတဖြည်းဖြည်းကျဆင်းလာခဲ့ရမှာဒီနှစ် 5.8 ဘီလီယံသာရမယ်လို့ကမ်းမထားပါတယ်ခုလိုဖြစ်နေရတာမှာနိုင်ငံပုဂ္ဂလိကကဏ္ဍကိုဖွင့်လိုက်ပြီးမြဲတူတက်မှုနှုံနှေးခွေနေတာလန်ဒရာစိတ်ခံလေးစိတ်အင်တာနက်ဆက်သွယ်ရေးစတဲ့အခြေခံအဆောက်အုံတွေအားနည်းနေတာကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်ပြည်ထောင်စုမှာလူမျိုးတုသက်ပြတ်မှုဆွဆွချက်ကြောင့်မြန်မာပြည်နာမည်ပြည့်နေရပြီး EU နဲ့အမေရိကန်ရဲ့စီးပွားရေးပြန်လည်ပိတ်ဆို့တာတွေပေါ်ပေါက်လာနိုင်တဲ့အခြေအနေတွေလည်းပါဝင်နေတယ်လို့ဆောင်းပါးကဆိုပါတယ်။အကျိုးဆက်အနေနဲ့အလုပ်ကိုင်းပြီးရှားပါထုတ်လုပ်မှုငွေကြေးဝန်ဆောင်မှုနှိပညာတွေမရနိုင်တော့တာကြောင့်လူနေမှုအဆင့်မြင့်လာဖို့ခက်ခဲပြီးစီးပွားရေးလည်းမဖွံ့ဖြိုးနိုင်နိုင်ငံတကာအတိုင်းအဝိုင်းမှာလည်းမဝင်ဆက်နိုင်ဖြစ်နေရတယ်လို့ဆောင်းပါးကဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကနေရာအနှံ့မှာရှိနေတာမို့ပိတ်ဆို့အရေးယူရင်လည်းရိုးရိုးအရသာပြည်သူတွေအလုပ်အကိုင်ဆုံးရှုံးရတာတွေ၊ကုန်စည်လုံးကြီးမြင့်တာတွေပေါ်ပေါက်လာနေတာကြောင့်တတိနဲ့တေးသေးချာချာပြစ်မှတ်ထားကင်တွယ်တဲ့နယ်လို့ဒီပလိုမဲ့ဆောင်းပါးကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။